မနက်ကဟာအခုချိန်ထိလေယာစိုက်ကြိုးရေးကိုအခြေခံတဲ့နိုင်ငံဖြစ်တဲ့အပြင်ပြည်သူလူထု80ရာခိုင်နှုန်းလောက်ဟာလည်းကြီးလက်တောရွာမှာနေထိုင်နေကြကြောင်းဒါကြောင့်လေယာစိုက်ကြိုးရေးကိုအခြေခံတဲ့စစ်မှုနိုင်ငံဖြစ်လာအောင်စီးပွားရေးလုပ်ငန်းရှင်တွေဘက်ကဝိုင်းဝန်းစဉ်းစားပြီးဒီကဏ္ဍမှာပုံမိုရင်းနှီးမြှုပ်နှံပေးကြဖို့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့နေပြည်တော်မှာပြုလုပ်တဲ့တွေ့ဆုံပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကတိုက်တွန်းပြောကြားခဲ့တာ
ပါစီးပွားရေးနိုင်ငံကိုဟိုလေယာစိုက်ကြိုးရေးကိုအခြေခံတဲ့ကျင့်မှုစက်မှုနိုင်ငံဖြစ်အောင်လုပ်လို့မရဘူးလားဥပမာအဖြစ်ဆိုကနေဒါတို့နယူးဇီလန်တို့ဒီလိုဟာမျိုးအဲ့လိုမဥမတည်ပြည့်ဘူးလားဆိုတော့ကျွန်မလေးလေးနဲ့အားလုံးဝိုင်းပြီးတော့စဉ်းစားကြည့်ချင်ပါတယ်အဲ့ဒီလိုလုပ်မယ်ဆိုလို့ရှိရင်စီးပွားရေးလုပ်ငန်းရှင်တွေကအစတည်းကစီမံကိန်းချပြီးလုပ်ရပါလိမ့်မယ်လေယာစိုက်ကြိုးရေးတိုးတက်မှုနဲ့စက်မှုကဏ္ဍဆိုတိုးတက်မှုဘယ်လိုချိတ်ဆက်ပြီးတော့လုပ်မလဲအဲ့ဒီကနေပြီးတော့စီးပွားရေးအောင်မြင်အောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားကြည့်ကြပါလိမ့်။ဥပမာဆိုရင်ကျမတို့ကနေပြီးကျမတို့လေယာထွက်ကုန်ပစ္စည်းတွေ60ရာခိုင်နှုန်းဟာရိတ်ပြီးမှရိတ်သိမ်းပြီးမှပျောက်ဆုံးရလေဆိုတာဒါတော့အများသိမဲ့ကိန်းဂဏန်းလေးတစ်ခုဖြစ်ပါတယ်။အဲ့ဒီလိုပျောက်ဆုံးရတဲ့အကြောင်းကတော့ကျမတို့တူလောင်တဲ့စနစ်မကောင်းလို့အချောက်တွေ့အောင်လုပ်တဲ့ဒီစနစ်တွေဟာအာနုလို့ဒါကြောင့်မလို့ပျက်စီးရတာပါ။အဲ့တော့ဒီဟာတွေမပျက်စီးမှုဖြစ်အောင်လို့စီးပွားရေးဘက်ကလည်းစီးပွားရေးလုပ်ငန်းရှင်တွေကျမစီးပွားရေးဘက်ကလည်းဟိုအကျိုးများရှိစေချင်တယ်နော်အဲ့တော့ကို့အတွက်လည်းစီးပွားရေးအကျိုးများရှိအောင်လို့တောင်သူလဲသမားတွေအတွက်လည်းမလိုအပ်ဖက်နဲ့ဆုံးရှုံးမှုတွေမရှိအောင်လို့အဲ့ဒီပုံမှာအခြေခံပြီးတော့ကျမတို့နိုင်ငံလည်းတိုးတက်နိုင်အောင်လို့ဆိုပြီးတော့ဘယ်လိုဝိုင်းဝန်းပြီးတော့ကွန်ချိတ်ဆက်လှုပ်ဆောင်ကြမလဲဆိုတာကိုလည်းစဉ်းစားပေးစီချင်ပါတယ်အရင်တော့ဆိုလို့ရှိရင်ဒီလိုလုပ်ငန်းတွေမရှိခဲ့ပါဘူးဒီလေယာစောက်ပြေးစိုက်ပြေးမှာအခြေခံပြီးတော့ဒီဒီဘိုင်းလုပ်ငန်းရှင်ကြီးများဟာရင်းနှီးမြှုပ်နှံခြင်းအပြင်ကျမတို့ရဲ့လေယာဂန္ဓာကိုစက်မှုတိုးတက်ရေးဂန္ဓာနဲ့ချိတ်ဆက်ဖို့အစီအစဉ်တွေဆိုတာအရင်တော့အကောင့်ထည့်ဖို့ရမရှိခဲ့ပါဘူးဒါပေမဲ့လည်းအခုအချိန်မှာဒီလိုစဉ်းစားပြီးတော့အကောင့်ထည့်ဖို့ပေးစီချင်ပါတယ
်ဩဂုတ်လ28ရက်နေ့ကပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ရှာရှာပါပါတွေ့ဆုံမှုအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြောကြားခဲ့တဲ့လေယာစိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံကိုဥတီသွားရေးဆိုတဲ့လမ်းစဉ်ဟာမြန်မာနိုင်ငံမှာအခုမှစတင်တဲ့တွေးခေါ်မှုမျိုးမဟုတ်ပါဘူး။အရင်ဥနေဝင်ဦးဆောင်တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရလက်ထက်မှာလက်မှုလေယာမှစက်မှုလေယာတို့ဆိုတဲ့ခေါင်းစဉ်နဲ့လေယာစိုက်ပျိုးရေးကိုအခြေခံတဲ့စက်မှုနိုင်ငံတော်စီကိုဥတီသွားဖို့နိုင်ငံရေးစီးပွားရေးဆောင်ဖို့အဖြစ်တနင်္ဂနွေလုံးအတိုင်းအတာနဲ့ကြိုးပမ်းဆောင်ရွက်ခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။မြန်မာနိုင်ငံကတောင်သူအတော်များများဟာစက်ပြိုးရေးနဲ့ရေသိမ်းရေးကဏ္ဍတွေအပါအဝင်စက်ရန်တရားတွေကိုတွင်းတွင်းကျယ်ကျယ်အသုံးပြုလာနေကြပြီဖြစ်ပါတယ်။ဒါပေမဲ့စက်တွေကိုအသုံးပြုတိုင်းစက်မှုလေယာလို့မခေါ်ဆိုနိုင်ကြောင်းရန်ကုန်တိုင်းဒေသကြီးအတွင်းဧက150လောက်စက်ပြိုးရေးလုပ်ကိုင်နေတဲ့လက်ပိုင်ရှင်တဦးဖြစ်သူဒေါ်စင်မာကျော်ကပြောပါတယ
်။စက်တွေနဲ့လုပ်ကိုင်တဲ့စက်မှုလေယာကိုဟိုတောင်းရတယ်လို့ပြောလို့ရမလား။ဒါပေမဲ့ဒီကိစ္စလူတွေအသိဉာဏ်နဲ့ဘဝတူတာကလည်းအားလို့ဒီလိုဖြစ်လာပဲ။အဲဒါကြောင့်ဒီကိစ္စ7နဲ့လောက်တဲ့7နဲ့လောက်တဲ့တချို့နေရာကရေးရပြက်စီးရတယ်ဒါတွေကဖြစ်နေတယ်လေ။ဒီအရောတောင်းပြီးရင်ဒီအရဲ့ဆိုင်အဆက်ကိုတော့ဘယ်လိုပြန်ပြီးဖြေရမလဲဆိုတာပဲ။ပြန်ပြီးရတော့ဘယ်ဖြေရလဲဘယ်လိုလဲဖြစ်နေတာ
။ဒေါ်စင်မာကျော်ဟာအမေရိကန်နိုင်ငံရဲ့ဌာနရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံက SME အသေးစားအလတ်စားစီးပွားရေးလုပ်ငန်းရှင်အဖွဲ့နဲ့အတူမနစ်ကအမေရိကန်နိုင်ငံမှာလာရောက်လေ့လာခွင့်ရခဲ့သူဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းအမေရိကန်လက်သမားတွေရဲ့ဆက်ရန်တရားအသုံးပြုပုံနဲ့အဲ့ဒီဆက်ရန်တရားတွေရဲ့ဘေးထွက်ဆိုးကျိုးတွေကိုပါလေ့လာခွင့်ရခဲ့တာပါ။
ညာတို့ကတော်ပြီးအဲ့ဒီမှာလေ့လာကြတာဆိုဒီလိုမယ်။ဟိုဆက်ကြည့်ရတဲ့နောက်တော့ဘူးဆိုရင်ဆက်မလေ့လာဘူးဒီအဲ့ဒီထမ်းတယ်။ဆက်ကြည့်ရတဲ့အမေလောက်တယ်ဆိုပြီးလေ့လာကြတယ်။ဒီစီမှာဟိုဒီနဲ့ပြသမှုတွေရှိရဲ့ရေးပြသမှုတွေရှိပါတယ်။ပြသမှုတွေရှိလာတဲ့ကိုသူကနေပြသမူလေရအရင်ဖြစ်နေတာလေဒီတော့ရှော့ချပြီးတော့ဟိုဘာဖြစ်လဲ organic site ပြင်လာရတယ်အကုန်ပြင်တာဒီမှာဒီမှာအိုက်လောက်ကြီးပြည့်စုံလို့ဒါလူတွေကြည့်ပြည့်စုံရဟိုတအားရှိကြရနေမဟုတ်ဘူးပေါ့နော်ဟောပါလေအချင်းအပြန်ထိနေတဲ့အချိန်ကိုကိုယ့်ဒီနဲ့ချင်းတော့ဘယ်လိုပြန်လုပ်ချင်ရမလဲဒီအဥ္စာမျိုးတော့ပို့ပြီးပြန်ပြီးတော့ပြန်လုပ်ချင်တော့ပို့ပြီးအချင်းချင်းနဲ့လုပ်အောင်လေဟိုသမူကတော့မတုံးလို့တော့မရဘူးတုံးတာတော့တော့ရပါလေအဲ့ဒီတော့လည်းဒီမှာဖြစ်နေတဲ့ဥစ္စာပေါ်ပါဘူး။အရင်ကလူမျိုးရပြရကဒါလည်းနေကြတယ်စိတ်ကြီးမျိုးကြီးတွေပျက်စီးသေးတာမျိုးမဟုတ်ဘူး။ပျက်စီးသေးတာမျိုးမဟုတ်တဲ့ဥစ္စာပေါ်မှာဟိုလိုက်ပြီးထင်းထင်းချင်းချင်းနဲ့ဘယ်လိုလုပ်ချင်တော့ဘယ်လိုရှိရဟောဟိုထင်းထင်းနဲ့ပိုကောင်းမယ်လို့အောင်းနေတယ်။ ဒီညာပြန်ပြီး reverse လည်းနေတဲ့အချိန်မှာကိုကသူ့နောက်ကိုအမိပြန်လိုက်တာတဲ့ကိုကလည်းရှေ့ရနေပြီးပြန်ပြီးသွားမယ်ဆိုရင်ဒီရှေ့ပြန်ရောက်မယ်လို့အောက်မေးရတယ
်73စီဈေးတွေအဆမတန်တက်နေတဲ့လက်ရှိအခြေအနေမျိုးမှာဆက်ရန်တရားကိုအားကိုးနေရတဲ့လက်သမားတွေအထင်အရတဲ့အဖြစ်ကိုလည်းဒေါ်စင်မာကျော်ကအခုလိုရှင်းပြပါတယ
်ဟိုကိုကြိမ်စီဈေးတွေတအားတည်းဒီအကမိုင်းတွေကြီးထောင်ထားတဲ့လူတွေအဲကမိုင်းနေနေရကြတယ်ရကြရင်အများစတေကားကိုဒေတောင်းလုံးနဲ့ချိန်နိုင်တယ်။ခုကစီသေးရအဆက်မပြတ်ဖြစ်လာတဲ့အခါကျတော့ဟိုအဲ့ဒီအောင်လေးတောင်းလုံးနဲ့ချိန်နိုင်တယ်မချိန်နိုင်ဘူးလည်းပါမယ်မဖြစ်ဘူး။ဒါလာရတဲ့တဲ့ဆက်တည်းရဲ့ဆရာတို့ပြစီစီလုံးနေရာလည်းမကြောက်ဘူး။ဟိုကုန်ကြစည်းတွေအများကြီးပိုလာအောင်မယ်ဆိုတော့
မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအဓိကအခြေခံစေနိုင်ငံဖြစ်တာကြောင့်လေယာကဏဖွံ့ဖြိုးတိုးတက်ရင်တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်အောင်ဦးဆောင်မှုပေးနိုင်မှာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလက်သမားတွေဟာမျိုးစဘာကအစအနည်းပညာပိုင်းနဲ့တဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်နေကြရတဲ့အပြင်ထွက်လာတဲ့ကောက်ပဲသဏ္ဍာန်တွေကိုလည်းစည်းနှိမ်ခံရတာတွေနဲ့ရင်ဆိုင်နေကြရသေးပါ။နိုင်ငံတော်ကစဘာရောင်းချတဲ့နေရာမှာအခြေခံစည်းနှုန်းကိုတတ်မှတ်ပေးလိုက်ပေမဲ့အဲ့ဒီတတ်မှတ်ချက်ကိုနီးမျိုးစုံနဲ့ချိုးဖောက်တာတွေရှိနေသေးဖြစ်တဲ့အကြောင်းလဲဒေါ်စင်မာကျော်ကပြောပြပါတယ်။
အဲ့တော့မနစ်ပါဆိုရင်မေးချာနေပြီးတော့ဟိုကုန်တယ်လေကျဲဆိုတော့ကုန်တယ်ကငါးလေးအောက်ခံလို့တက်မှတ်လိုက်တယ်။ဒါပေမဲ့အဲ့ဒီပေါ်မှာငါးလေးအောက်ခံဟိုနေချက်လာမသေးလားဆိုလို့ပြည်တယ်။ဒါနဲ့အပေါ်မှာဇင်းရဲ့အတိတ်ကြဖို့ဒီရောင်းနေအောင်လုပ်ကြည့်ပြီးတော့ဒီရင်ခါလေးကျင်းစိရဲလို့ကျင်းနေဇင်းရန်ကိုဟိုအစမမရဘူးလို့ဇင်းရန်နဲ့ဒီဇင်းရန်နဲ့အချိန်ကဇင်းရဲ့အဲ့လောက်လို့ပြောရင်လည်းဟိုအဲ့ဒါဟိုမဟုတ်ဘူးဒီမှာအစမကျတာလို့ဒါလို့နေစီအနည်းငယ်နဲ့ချက်ချလိုက်ခြင်းလေဒီနဲ့အဲ့ဒီဇင်းရန်မရောက်လာဘူးအော်အမင်းနဲ့ဝင်နေရတာအများကြီးရုံးကန်နေကြရတယ်နော
်ရှေ့တင်းမမှာတော့လယ်သမားတွေကြုံတွေ့နေရတဲ့တခြားအခက်အခဲတွေနဲ့လယ်ယာဆက်ပြိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးအတွက်ဘယ်နေရာတွေမှာပြုပြင်သင့်တယ်လဲဆိုတာတွေကိုတင်ပြပေးတော့ပါမယ်ခင်ဗျာ